Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50MHz တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီဆက်လွှင့်နေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြခင်ဗျာခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါချင်းရိုင်ခိုင်မဲဆိုင်မြို့ကကြောက်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိနေတဲ့ကျောင်းသားလေးတွေတက6ယောက်ကိုကယ်တင်နိုင်ပြီဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဟာမြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার ဖြတ်သိမ်းရေးလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဖြစ်တဲ့သူယုံကြည်ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်မြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေနဲ့အဖမ်းခံရတဲ့ Writers သတင်းသမားညကိုတင်းလာနေမှာပဲမြောက်ပိုင်းခံတရားရုံးကဆွဲချက်တင်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မဝင်
းကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးနားဆင်ကြမယ်အထက်မှာဆိုရင်တော့တရားရုံးကဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့ Writer သတင်းတောက်ဒီရဲ့အရေးနဲ့ပတ်သက်ပြီးတော
့ We remain concerned at the arrest and continued detention of the Reuters journalist.The Secretary General has repeatedly urged their release.
လက်သမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်တွေကိုတိဆက်တဲ့အခါမှာအသေးစိတ်ကိုနားဆင်ရပါမယ်။အဲ့ဒါအပြင်တိုင်းမြန်မာနေဆက်ထမ်းပစ်ချမ်းကလှိုင်းကူတွင်းမှာပိတ်မိနေသူတွေကိုကယ်ထုတ်နေကြတဲ့နောက်ဆုံးအခြေအနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တပ်တွေကထောက်ထားကတ်တီထုတ်ပေးနေတယ်ဆိုတဲ့အကြောင်းပန်းငွေတန်း900ကျော်တန်ဖိုးရှိတဲ့မြန်မာပြည်ဝဒေသကထုတ်တဲ့မူရစီဝါတွေထိုင်းနိုင်ငံအတွင်းမှာဖန်ဆီးရမိတဲ့သတင်းစာတာတွေကိုနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စီဝါရေးကဏ္ဍနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခင်မေဆန်မျိုးကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့အကြောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကအကြောင်းသားလေး6ယောက်ကိုကယ်တင်နိုင်ပါပြီ။တနင်္ဂနွေနေ့က၄ယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာတော့နောက်ထပ်၄ယောက်ကိုကယ်နိုင်ခဲ့တယ်လို့ကယ်နိုင်ခဲ့တယ်လို့သူတို့ဟာဆေးုံကိုချောချောမောမောရောက်လာတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ကယ်ဆယ်လုပ်ငန်းဟာချုံးမွေကြောင်းနဲ့ကြံကြောင်းသား၄ယောက်နဲ့နီးပြကိုနောက်၃ရက်အတွင်းမှာပဲကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းကယ်ဆယ်အဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့ဒီ၅ယောက်ကိုတစ်ချိန်တည်းနဲ့ကယ်ထုတ်နိုင်မလားဘယ်နှချိန်ကယ်ထုတ်အောင်လဲဆိုတာတိတိချာချာမသိသေးပါဘူးလို့ချင်းရိုင်ခင်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ဟာတဝက်ဘောလုံးအတင်းသားအတင်းကအတင်းသားတွေမျိုးသူတို့ကိုတောဝက်လို့ချက်စနုတ်ခေါ်ကြပြီးတောဝက်ကလေးရှိကောင်ကို2ရက်တွင်းကယ်ထုတ်နိုင်ပြီလို့ထိုင်းရေတပ်အထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာနဲ့ဆေးုံမှာကုသပေးနေတဲ့ကလေးရှိယောက်ကိုတွေ့ဆုံမှုချင်းရန်ခင်ကိုရောက်လာတာပါ။ဂူရက်ကကယ်ထုတ်လာတဲ့ကလေးတွေကိုဂူနာကဆေးကုသဖို့ဖွင့်ထားတဲ့နေရာမှာကနဦးဆေးစစ်ပေးပြီးချင်းရိုင်ကဆေးုံကိုရဟယံနဲ့တည်ဆောင်လာတာဖြစ်ပါတယ်။ကဲထုတ်လာတဲ့ကလေးတွေနာမည်ကိုတာဝန်ရှိသူတွေကထုတ်မပြောသေးပါဘူး။ပထမနေ့ကကဲသူတွေနဲ့ကဂူရင်းအခြေအနေကိုနားလည်နေတာမို့နောက်တစ်နေ့မှာပဲလေသူတို့ပဲဆက်ပြီးကဲဆယ်ကြီးကိုလှုပ်ဆောင်နေတာပါ။ဂူထဲမှာကျန်တဲ့9ယောက်ရဲ့စမ်းမိုင်အခြေအနေကောင်းတယ်လို့ချင်းရန်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုသတင်းတွေအပြီးမှဆက်ပြီးနားဆင်ရမှာပါ။
EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံဖြစ်ကနေပြီးတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရအဖွဲ့အတွင်းသဘောထားကွဲလွဲမှုတွေကြောင့်နိုင်ငံခြားရေးဝန်ကြီး Boris Johnson ရာထူးကနေမနေ့တုန်းကပဲနှုတ်ထွက်သွားတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရဲ့ပြောဆိုချက်အရသိရပါတယ်။ဥရောပသမ္မတနဲ့ကုန်သွယ်ရေးတွေကိုအနီးကပ်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ဆိုတဲ့ဝန်ကြီးချုပ် Theresa May ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့နှုတ်ထွက်စာထဲမှာရေးသားထားပါတယ်။ဤရောမသမကဖွဲ့တဲ့ကနေပြီးတော့နှုတ်ထွက်မဲ့အိမ်မက်ကတော့ကိုမယုံကြည်မှုတွေကြောင့်အဆုံးသတ်တော့မယ်လို့လဲဘော်ရစ်ဂျွန်ဆန်ကသူ့ရဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲရဲ့ရလဒ်တွေနဲ့ပတ်သက်ပြီးအကောင့်တွေဖော်ရေးမှာအကောင်းဆုံးနည်းလမ်းနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်နဲ့သဘောတူညီမှုမရှိဘူးလို့ဝန်ကြီးဂျွန်ဆန်နှုတ်ထွက်မှုကြေညာအပြီးမကြာခင်မှာပဲဝန်ကြီးချုပ်ထရီဆာမေကလှုပ်တော်တင်မှာပြောခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဂျွန်ဆန်ရဲ့ EU ကနေနှုတ်ထွက်ရေးဆိုင်ရာလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အသိအမှတ်ပြုလုပ်တဲ့အကြောင်းဝန်ကြီးချုပ် Theresa May ကဆိုပါတယ်ဗြိတိန်ခွဲထွက်ရေးဝန်ကြီး David Davis ရာထူးကနေနှုတ်ထွက်ပြီးနောက်တစ်ရက်မှာပဲဝန်ကြီးဂျွန်ဆန်နှုတ်ထွက်ခဲ့တာပါသူ့ရဲ့နေရာမှာအစားထိုးဖို့လက်ရှိကျန်းမာရေးဝန်ကြီး Jeremy Hunt ကိုဝန်ကြီး Theresa May ကဝန်ကြီးချုပ် Theresa May ကရွေးချယ်ထားပါတယ်ဒါကိုဗြိတိန်ပြည်မှာကြီးကလည်းသဘောတူခွင့်ပြုတယ်လို့ဆိုပါတယ်
အနားယူရမယ့် American တရားလွှတ်တော်ချုပ်တရားသူကြီး Anthony ကနေဒီရဲ့နေရာမှာအစားထိုးခံထားမဲ့သူတွေအမည်စင်းကိုတင်းလာနေညမှာကြီးညာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတကြီးညာချက်ထွက်လာရင်အမည်စင်းတင်သွင်းနောက်ကိုအဓိကအတည်ပြုပေးရမယ်အထက်လွတ်တော်မှာခြေတင်ဖြစ်လာနိုင်စရာရှိပါတယ်။အထက်လွတ်တော်မှာ Republican Party ကမဆိုးသလောက်အသာစီးရနေပေမဲ့အတိုက်ခံ Democrat တွေကသမ္မတထရမ့်ရွေးသူကိုထိုးနှက်ဖို့အတွက်အသင့်တင်နေပါတယ်။အမေရိကန်သမ္မတတယောက်နေနဲ့တရားလွတ်တော်ချုပ်တရားသူကြီးကိုရွေးပေးရတာအရေးပါဆုံးဆုံးဖြတ်ချက်ဖြစ်ကြောင်းသမ္မတထရမ့်ကတင်းလာနေကြီးညာချက်မထုတ်ခင်မှာသူ့ရဲ့ Twitter ကနေရေးပါတယ်။ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုသစ္စာရှိရှိကောင်းထည်ဖို့တာဝန်ထမ်းဆောင်မဲ့တရားသူကြီးရွေးချယ်ရေးဟာသူ့ရဲ့အကြီးမားဆုံးတာဝန်ဖြစ်ကြောင်းအပတ်စဉ်မင်ကွန်းနဲ့မှာသမ္မတထရမ့်ကပြောခဲ့တာပါ
။ပြီးခဲ့တဲ့မလတုန်းကရုရှားတရှူဟောင်းတူးနဲ့သူ့ရဲ့သမီးဖြစ်သူကိုတိုက်ခတ်ခဲ့တဲ့အစိမ့်နဲ့အမျိုးသားတူတဲ့အစိမ့်တင်ပြီးတော့ဗြိတိန်မျိုးသမီးတူတွေဆုံးသွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးကရုရှားကိုအပြစ်တင်နေပါတယ်။ဗြိတိန်မျိုးပေါ်မှာလာပြီးတော့ရုရှားဘက်ကတိုက်ခိုက်တာပဲဆိုတာရှင်းနေ။ဗြိတိန်နိုင်ငံသူတူတွေဆုံးခဲ့ရပြီးဗြိတိန်နဲ့တူကမ္ဘာနိုင်ငံတွေကရုရှားကိုဝိုင်းပြီးတော့အပြစ်တင်ရှုတ်ချမဲ့ကိစ္စပဲလို့ယူဆတဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးကေဗင်ဝီလျံဆန်ကလွှတ်တော်မှာမနေ့တုန်းကပြောခဲ့ပါတယ်။ဗြိတိန်မျိုးသမီးအစိတ်တင်တင်ဆုံးခဲ့တဲ့ကိစ္စကသူတို့နဲ့မဆိုင်ဘူးလို့ရုရှားဘက်ကဆိုပါတယ်။ဗြိတိန်မှာအစိတ်တင်မှုတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့အလေးနဲ့စိတ်ပူပန်နေပြီးဒီဖြစ်ပျက်တွေကဥရောပတိုက်သားတွေအားလုံးအတွက်အန္တရာယ်ရှိစေမယ့်သတိပေးချက်တွေပဲလို့ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။အင်္ဂလန်နိုင်ငံတောင်ပိုင်းစစ်ရုံတစ်ခုမှာတနင်္လာနေ့ကဒွန်စထရက်ဂတ်ဆိုတဲ့အမျိုးသမီးတင်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဒီကိစ္စကိုလူသတ်မှုအဖြစ်ဗြိတိန်ရဲတပ်ဖွဲ့ကအမှုဖွင့်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိ5.32 kHz 9335 5.40 kHz 9683ည5.48 kHz 6153နဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်မြောက်ပိုင်းပြည်ပကားတွေကိုစုံစမ်းရင်းအဖမ်းခံရတဲ့ Reuters သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရင်တရားရုံးကနေတင်းလာနေမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါပြီ။အခုလိုမြန်မာတရားရုံးကဆုံးဖြတ်လိုက်တဲ့ပုံမှာ Reuters သတင်းဌာန Editor ချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့ Stephen J. Adler ကတိတ်ကိုစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်တန်လျာဖြစ်လာရတယ်လို့လည်းပြောပါတယ်။တနင်္လာနေ့ကတရားရုံးအခုလိုဆုံးဖြတ်လိုက်တဲ့ပုံမှာများစွာစိတ်ပြတ်မိတယ်လို့ရန်ကုန်မြို့မှာရှိတဲ့ American တန်ရုံးကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီတရားရုံးဆုံးဖြတ်ချက်ဟာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နောက်ကျောင်းပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလားတူပဲ EU ဥရောပသမဂ္ဂနဲ့ Australia နိုင်ငံတွေကလည်းဒီတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆိုရင်ကြောင့်အတိအသေးညင်ညာချက်တွေထုတ်ပြန်ပြောဆိုကြပါတယ်
။ကုလသမဂ္ဂရဲ့လက်ထောက်ထိုးရေးတွင်းရေးမှုချုပ်လည်းဖြစ် UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးရဲ့အာရှနဲ့ Pacific Data ရုံးရဲ့ညွှန်ကြားမှုလည်းဖြစ်တဲ့ Mr. Haulian Su ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်လာမယ်လို့မြန်မာနိုင်ငံကုလသမဂ္ဂရုံးကမနေ့တုန်းကသတင်းထုတ်ပြန်ပါတယ်။ Mr. Su ဟာဇူလိုင်လ10ရက်ကနေပြီးတော့12ရက်နေ့အထိနေ့ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုရောက်လာမှာဖြစ်ပြီးအစိုးရအဖွဲ့ရဲ့အကြီးအကဲပြည်တော်စုဝင်ကြီးတွေနဲ့တွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။ Mr. Su ရဲ့အခုခီးစဉ်တွင်ပြီးခဲ့တဲ့ဇွန်လတုန်းကကုလသမဂ္ဂ UNDP နဲ့မြန်မာဆိုရတို့ကြားသုံးဝင်ဆိုင်သဘောတူညီထားကြတဲ့နားလည်မှုစာချုပ်လောက်ကိုအကောင့်တွေပေါ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒီစာချုပ်လွှာရဗြိတိဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရက်ကိုအနေနဲ့ကင်းကင်းနဲ့ပြန်လည်နိုင်ရေးကိစ္စကိုအဓိကထားပါတယ်။ Mr. Su ကမနေ့ကကြာရင်ကျင်းပမဲ့ဒီ20ရာစုပင်လုံညီလာကတတိယအကြိမ်စီဝေးကိုတက်ရောက်ဖို့ရှိပြီးတော့ကုလသမဂ္ဂအဖွဲ့အစည်း12ခုရဲ့ရုံးခန်းတွေပါဝင်မဲ့ကုလသမဂ္ဂရုံးအစ်စ်ကိုလည်းနေပြီးတော့မှမနေ့ကကြာရင်ဖွင့်လှစ်ပေးလိမ့်မယ်လို့ကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာသူတို့နှစ်ဦးသဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဆိုတာသူစိတ်ချယုံကြည်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရဟာကုန်သွယ်ရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားကြောင့်ဒီသဘောတူညီချက်ကိုအပြစ်သဘောဖိအားတွေပေးနေတဲ့ပုံမျိုးနဲ့တင်းနှင်းလာနေမှာပဲပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပွန်ပီယိုဟာမြောက်ကိုရီးယားကိုလာဆင်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆွံ့လွတ်ဖို့အတွက်လူစိုးဆန်ဆန်တောင်းဆိုနေတယ်လို့မြောက်ကိုရီးယားဆွဆဲမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာသမ္မတထရမ့်က Twitter ကနေပြီးတော့တင်းနှင်းလာနေမှာအခုလိုရေးသားလိုက်တာလည်းဖြစ်ပါတယ်။
ကမ္ဘာဖလားဘောလုံးအချိုဘလူပွဲရဲ့ပထမပွဲစဉ်ကိုဒီကနေ့စတင်ပါလိမ့်မယ်ပြင်သစ်နဲ့ဘယ်ဂျီယံတင်းတို့ကစားကြမှာပါမနေ့ပြန်ကြရင်တော့ခရိုအေးရှားနဲ့အင်္ဂလန်တင်းတို့ကစားကြမှာဖြစ်ပြီးတော့နိုင်တဲ့နှစ်သင်းကနောက်ဆုံးဘလူပွဲကိုတက်ရှုံးတဲ့နှစ်သင်းကတတိယနေရာကိုလူရမှာပါနောက်ဆုံးဘလူပွဲကိုရုရှားနိုင်ငံရဲ့မြို့တော်မော်စကိုမှာတနင်္ဂနွေနေ့ကျရင်ကျင်းပပါလိမ့်မယ်ဒီကနေ့ကစားကြမဲ့ဘယ်ဂျီယံတင်းဟာဒီကမ္ဘာကျော်ဘရာဇီးတင်းကိုငိုတကိုးနဲ့ quarter final မှာအရင်ယူခဲ့ပြီးတော့အုပ်စုပွဲစဉ်တွေတုန်းကတော့ဆိုလို့ရှိရင်အင်္ဂလန်တင်းကိုတကိုးကိုးမရှိနဲ့ဘယ်ဂျီယံကနိုင်ခဲ့ဘူးပါတယ်ဒီကနေ့ကစားမဲ့ပြင်သစ်အသင်းကလည်းကမ္ဘာကျော်အာဂျင်တီးနားအသင်းကို16တင်းရှုံးထွက်အဆင့်တုန်းက၄ဂိုး၃ဂိုးနဲ့နိုင်ရခဲ့တာပါအဲဒါကြောင့်ရုရှားနိုင်ငံရဲ့ဒုတိယမြို့တော်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မှာဒီကနေ့ကစားကြမဲ့ပြင်သစ်နဲ့ဘယ်ဂျီယံပွဲကတော့ကြီးကောင်းမဲ့ပွဲတစ်ခုလို့ခန့်မှန်းရပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကြီးညာတွားကြကြတာဖြစ်ပါတယ်ကဲအခုတော့ဒီကဘာလုံးကစိတ်ဝင်စားစောင့်ကြည့်နေကြတဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံမေဆိုင်မြို့မှာဇွန်လ23ရက်နေ့ကလေးကလန်ကူတင်းမှာပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးနည်းပြ2ဦးစုစုပေါင်း13ဦးကိုဇူလိုင်လ8ရက်နေ့တုန်းက4ဦး၊ဇူလိုင်လ9ရက်နေ့မှာ4ဦးစုစုပေါင်း8ဦးကဲတင်နိုင်ခဲ့ပြီးဖြစ်ပါတယ်။ကဲတင်နိုင်ဖို့အတွက်ထိုင်းရေတပ်ဖွဲ့နဲ့နိုင်ငံတကာကကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းပြီးတော့လှုပ်ဆောင်နေရမှာကျန်ရှိနေတဲ့ကလေး၄ဦးနဲ့နီးပြဆရာ၁ဦးစုစုပေါင်း၅ဦးကိုကဲတင်နိုင်ဖို့ကြိုးပမ်းမှုမှာနောက်ဆုံးအခြေအနေကတော့ဘလို့ရှိပါသလဲကဲထုတ်နိုင်တဲ့ကလေး၈ဦးကိုလည်းစေယုံမှာတင်ထားတဲ့အတွက်သူတို့ရဲ့ကျန်းမာရေးအခြေအနေကဘလို့ရှိပါသလဲဆိုတာကိုသိအောင်ကေဇေးရေးလုပ်ငန်းတွေကိုအနီးကစောင့်ကြည့်နေတဲ့ထိုင်းအခြေစိုက် Network Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးကိုအောင်မွန်မြင့်ကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းရမှာသူကအခုလို့စပြီးတော့ပြောပြပါတယ်
ဒီနေ့ရှင်းရင်းခရမူကသတင်းစာရှင်းလင်းပွဲလုပ်ပါတယ်သူပြောသွားတာကတော့ရှေ့အောင်မြောက်ကိုကဲထုတ်ပြီးတဲ့အချိန်မှာအရင်နေ့တွေကလိုပဲကောက်စီဂျင်ဘူးတွေကို25မီတာတလုံးချတဲ့ကိစ္စတွေကြိုးတန်းတဲ့ကိစ္စတွေမိသွဲတဲ့ကိစ္စနဲ့ပစ္စည်းပြရတွေဒီအတိုင်းပြန်ပြီးတော့နေရာတကျဆီအောင်လုပ်တဲ့ဟာတွေကိုဒီည7နာရီနောက်ပိုင်းမှာသူ့အဖွဲ့နဲ့သူပြန်လုပ်နေပါတယ်ထယ်လာတဲ့အချိန်ဟုတ်ခွဲကလည်းသူတို့ပြန်နားနေကြတယ်ပေါ့လေပြန်လည်ပြီးတော့သူ့နေရာတကျပြန်ဖြစ်အောင် ready ပြန်ဖြစ်အောင်လုပ်ဖို့ဟာအချိန်နိုင်20လောက်ယူရမယ်လို့သူတို့ခန့်မှန်းထားတယ်မနေ့က24နာရီကျော်အချိန်ယူရမယ်လို့ခန့်မှန်းထားပေမဲ့ဒါပေမဲ့အဲ့ဒါစောပြီးတော့ကြိုပြီးတဲ့အတွက်သူတို့ဒီနေ့နေ့လည်း17နာရီမှာသွားခေါ်ပြတော့ဗောမနေ့ကလည်းအဲ့လိုပဲ9 20ပတ်ဝန်းကျင်လောက်သူတို့အချိန်ယူပြီးတော့မှာဖြစ်တဲ့အတွက်ဒီအိဟာပြီးလို့ရှိရင်ဒီနိုင်ငံကကြီးငုတ်ကေဇေးခွဲကနေပြီးတော့ထပ်ပြီးတော့ကြံနေတဲ့9ယောက်ကိုကဲထုတ်မှာဖြစ်တယ်ဆိုတာမျိုးပြောသွားပါရခင်ဗျအ
ခုလိုမြ мян ဆုံးဖြတ်ပြီးတော့ကေဇေးလုပ်ငန်းတွေကိုမြ мян စလိုက်တာလည်းရာသီဥတုဆိုးလာမယ်မိုးတွေအကြီးကျယ်ရွာလာမှာကိုဆိုရင်လို့အခုလိုမျိုးဆုံးဖြတ်ပြီးလုပ်တယ်လို့ကျွန်တော်တို့သိထားပါတယ်အခုပတ်ဝန်းကျင်ဒေသမှာရာသီဥတုကဘယ်လိုရှိလဲခင်ဗျ
ဒီညနေ7နာရီလောက်ထိကျွန်တော်တို့အဲ့ဂူရှိကလမ်းရတစ်ဖက်တောထဲမှာကျွန်တော်တို့စောင့်ပြီးကြည့်တဲ့အချိန်မှာည7နာရီလောက်ကစပြီးတော့မူပွဲလေးတွေကြားတဲ့အချိန်မှာအခုကျွန်တော်တို့ည7နာရီခွဲပေါ်ထိုင်းစံတော်ကြီး7နာရီခွဲကျော်တဲ့အထိမိုးတွေရွာနေပါတယ်ဒါပေမဲ့ဒီနေ့မှ39တမကဗိုလ်ချုပ်တယောက်ပြောသွားတာကတော့ရေတွေထုတ်ထုတ်ထားတဲ့ဟာကတော်တော်လေးညော့နေသေးပါတယ်အပြင်မှာမိုးရွာနေပေမဲ့အထဲမှာကတော့အရှင်နေရာပုံမှန်ပဲဖြစ်တယ်လို့ပြောလို့ရပါလို့ဆိုတော့သူတို့ကရေတွေကိုသူတို့အထက်ကနေဆုတ်ထွက်တာရှိတယ်ဘေးကလည်းဘူရဲကိုရေဝင်နိုင်တဲ့လမ်းကြောင်းတွေကိုကာထားတဲ့အတွက်စိတ်ပြီးတော့စိတ်ကူစရာမရှိဘူးနောက်တစ်ခုကသတင်းစာရှင်းလင်းပွဲပြီးမှပြောသွားတာကကျွန်တော်မိုးကို3ရက်တောင်းမှထားတယ်ပေါ့လေ3ရက်ပဲ3ရက်ပြီးရင်ကျက်တယ်လို့လုပ်ပါဆိုပြီးတော့သူကနောက်တလို့လို့လည်းအဲ့လိုမျိုးပြောသွားတာမျိုးရှိတယ်ဆိုတော့မနေ့ကမှတော့သူတို့9ယောက်ကိုအပြီးခေါ်ထုတ်မဲ့အစီအစဉ်မျိုးတော့ရှိပါတယ်ခင်ဗျာ
ပြင်ကိုပြန်ပြီးတော့ကဲထုတ်နိုင်ခဲ့ကြတဲ့ဒီကလေး6ယောက်ရဲ့အခြေအနေပေါ့လေဆေးရုံကိုပို့ထားတယ်သူတို့အခြေအနေနဲ့ပတ်သက်လို့ဗားဒီများသိထားပါလဲခင်ဗျာ
ဒီကနေ့ညနေသတင်းစာရှင်းလင်းပွဲမှာရှင်းတိုင်းခရိုင်မှုကပထမ4ယောက်ကမနေ့ကရောက်လာပြီးတဲ့အခါမှာဒီကနေ့မနေ့အစောမှာသူကဖကဖောင်းမှုဆိုတဲ့ဟာမျိုးတောင်းစားတယ်အရွက်တစ်မျိုးနဲ့ဒီဝတ်သားနဲ့ကြော်ထားတဲ့သမင်းနဲ့စားတဲ့နှင်းတစ်မျိုးပေါ့ဗျာဒါမဲ့ဆရာဝန်ကစားလို့မရသေးတဲ့အဲ့ဒါတော့မစားပါနဲ့ဆေးရုံကတင့်တော်တဲ့အစားအစာကိုပေးစားတဲ့အခါမှာအဲ့ဒါပဲပေးစားဖြစ်ပါတယ်ဆိုတဲ့အကြောင်းပြောသွားတယ်နောက်တစ်ခါဒီနေ့ညနေဆေးရုံရောက်တာတော့7နာရီ23ပေါ့ဒီကူကနေစားထွက်တာတော့7နာရီနဲ့5မိနစ်လောက်မှာကူကနေစားထွက်လာတာကျွန်တော်တွေ့ရဆိုတော့အဲ့ကလေးနောက်ဆုံးရှေ့ရောက်မြောက်အထိကိုသူပြောသွားတာတော့ကလေးတွေအားလုံးကဆေးရုံရောက်ပြီးအားလုံးသတိရှိနေပါတယ်သတိရနေပါတယ်ဆိုတာမျိုးတော့သူပြောသွားတယ်ဆိုတော့အားလုံးကကျန်းမာရေးကောင်းတယ်ဒါပေမဲ့မိသားစုဝင်တွေနဲ့ဘေးမထွက်သေးသလိုတခြားဒီသတင်းတောက်တွေကဆိုပို့ပြီးတော့စိုးပါတယ်ဘေးမထွက်သေးဘူး
ကျန်းမာရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကနောက်ဆုံးအချိန်တွေကိုသတင်းတောက်တွေကိုရှင်းပြတာမျိုးတွေရောလုပ်ပြီလားခင်ဗျာ
ဒီနေ့အထိမလုပ်သေးဘူးကျွန်တော်တို့ကမက်ဆေ့ပို့လာတာမျိုးတွေရှိတာကတော့မနေ့ကကျန်းမာရေးဒီကျန်းမာရေးဝန်ကြီးကနေပြီးတော့သတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲလုပ်မယ်လို့တော့သိထားရတယ်ဒါပေမဲ့တကယ်လုပ်မယ်မလုပ်မယ်ဆိုတာတော့မနေ့ကစောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคกู5อู้จั่นเนี่ย6อู้ลุลาบีอารมณ์ว่าแล้วกูเค้าเปล่าได้สรุปရှင်ซ้อยยาได้เฉยนี้အဲ့တိတ်မတွေ့ရဘူ
းဟုတ်တယ်ဒီနေ့သတင်းစာရှင်းလင်းပွဲမှာလည်းအာနာပိုင်တွေကသူတို့ပြုံးပြုံးရွှေရွှေနဲ့ဒါမနေ့ကဆိုပြီးတော့ဟိုအားလုံးထုတ်နိုင်ပြီလို့ကိုယုံကြည်ထားတဲ့ပုံစံမျိုးတွေရှိတယ်နောက်တစ်ခုကဒီကနေ့ညနေ၈နာရီချော်ချော်လောက်မှာထိုင်းနိုင်ငံဝန်ကြီးချုပ်ကဒီဂူရှိကိုရောက်လာပါတယ်ကေဇေးလုံနေတဲ့လူတွေနဲ့တွေ့ဆုံနှုတ်ဆက်တာတွေလုပ်တယ်ဒီကေဇေးဥဆောင်တဲ့လူတွေနဲ့အစည်းအဝေးနိုင်ဝက်ချော်ချော်ထိုင်ပါတယ်ပြီးတော့နိုင်ငံတကာကကျေးဇူးရလာကူတဲ့လူတွေကိုလည်းသူနှုတ်ဆက်ပါတယ်ကျေးဇူးတင်ကြောင်းလည်းပြောတယ်ဒီအချိန်မှာမိသားစုဝင်တွေနဲ့ပြည်သူတွေတွေ့ပါတယ်မိသားစုဝင်တွေကိုအားပေးစကားပြောပြီးနှုတ်ဆက်ပြီးတော့ချင်းတိုင်းစေယုံမှာရှိတဲ့ဒီလူငယ်၈ယောက်ကိုသွားရောက်တွေ့ဆုံနှုတ်ဆက်တယ်လို့သိရပါတယ်အဲ့လိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာပဲဒီပြည်သူ့ရှင်းလင်းပွဲမှာချင်းတိုင်းခရိုင်မှုကအရှင်တွေကိုကျွန်တော်တို့ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
စေယုံမှာရောက်နေတဲ့အကဲထုတ်နိုင်ခဲ့တဲ့၈ယောက်ကဘသူတွေလဲကြံခဲ့တဲ့လူတွေကဘသူလဲဆိုတာသိရပြီလားခင်ဗျာ
အဲ့ဒါတွေကိုတေယဝင်ထုတ်ပြန်ပြောဆိုတာမရှိသေးဘူးခင်ဗျအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းတော့တွေကလည်းမေးပါတယ်ရှင်းရန်ခရိုင်မှုကပြောတာကအဲ့ဒါကကျန်းမာရေးဌာနနဲ့ဆိုင်တဲ့သူပြောဆိုဖို့မရသေးဘူးဆိုတဲ့အကြောင်းပဲပြောသွားပါတယ်ခင်ဗျ
နိုင်ငံတကာရေငုတ်သမားတွေနိုင်ငံတကာကယ်ဆယ်ရေးသမားတွေကအခုနားနေတယ်ဆိုတော့မနေ့ပြန်အလုပ်ပြန်ဆနိုင်မှာလား
ခလေးတွေကိုကယ်ဆယ်ရေးအဖွဲ့ကတော့လုံးဝပြန်နားနေပြီလို့ကျွန်တော်သိထားတယ်ဆိုတော့မနေ့ကမှ 9:20 အချိန်ယူခဲ့အောက်ဆီဂျင်ဘူးရှာတာတွေကျူလန်းတွေတာတွေနဲ့လုပ်ငန်းရှင်ကိုအကောင့်ထဲပေါ်ဖို့သူတို့ရဲ့စီမံထားတဲ့ဟာတွေနေရာတကျဖြစ်ပြီး ready ဖြစ်ပြီဆိုရင်တော့ဒီဖွဲ့ကထပ်ဝင်သွားပြီးကျန်တဲ့အတူအားလုံးကယ်ထုတ်မယ်ဆိုတာမျိုးကျွန်တော်သိထားပါတယ်ခင်ဗျ
ဒါကတော့ Network Media Group ဥဆောင်ညွှန်ကြားရေးမှူးဥအောင်မိုးမြင့်ကိုကိုကျော်အောင်ဆက်သွင်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။သောရရှင်များခင်ဗျာ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွတ်လပ်မှုတိုးတက်ရေးအတွက်မျှော်လင့်ချက်ပို့ပြီးတော့အားနည်းသွားပြီလို့တုံ့ပြန်ချက်တွေထွက်ပေါ်နေပါတယ်။အခုလို့ဆွဲချက်တင်လိုက်တဲ့အတွက်သတင်းသမားတွေသတင်းမီဒီယာအလုပ်ကိုလွယ်လွယ်ကူကူမလုပ်ထိုင်အောင်ဆောင်ရွက်လိုက်တာလို့ Writer သတင်းတောက်တွေကလည်းတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်စုမြမုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းရင်းနဲ့ဖမ်းဆီးခံခဲ့ရတဲ့ Writer သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရိုင်တရားရုံးကဆွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညတွေကဖမ်းဆီးထားတဲ့သတင်းတောက်တွေကိုမောင်တော်ခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေးရှိတယ်လို့ဆိုပြီးမြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေပုံမှန်3/1ကငယ်နဲ့ဆွဲချက်တင်ခဲ့တာပါ။သတင်းတောက်တွေကိုအခြေအမြစ်မရှိဘဲဆက်လက်ဖမ်းဆီးထားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအလွန်အမင်းစိတ်ပြတ်တယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Steven J. Adler ကကြေညာချက်ထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့ရဲ့သတင်းတောက်အလုပ်ကိုတီးခြားလွတ်လပ်ဗက်မလိုက်ပဲဆောင်ရွက်ခဲ့တာသာဖြစ်ပြီးတရားဥပဒေကိုချိုးဖောက်ခဲ့တဲ့အမှားတစုံတရာလုပ်ခဲ့တယ်ဆိုတဲ့တတ်သိအထောက်အထားလည်းမရှိဘူးလို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးရရှိအောင်ဆောင်ရွက်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိအပေါ်အကြီးအကျယ်တန်တရားဖြစ်စရာရှိတယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌ Steven J. Adler ကပြောကြားခဲ့ပါတယ်။သတင်းတောက်တွေကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်စိုးရိမ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရအမျိုးသမီး Iri Kaneko ကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ We remain concerned at the arrest and continued detention of the Reuters journalist.
ရိုက်တာသတင်းတောက်သူ့ကိုဆက်လက်ဖမ်းဆီးချမှုနဲ့ပတ်သက်လို့ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်ပါတယ်။သူတို့နှုတ်ဦးကိုပြန်လွှတ်ပေးဖို့အတွင်းမှုချုပ်ကလည်းထပ်ခါတည်းလဲတောင်းဆိုထားပြီးဖြစ်တယ်လို့လွတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူခွင့်တို့ကိုမြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့လေကုလသမဂ္ဂကတိုက်တွန်းပါတယ်။အခုရေးကြုံနိုင်လေကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအထူးဦးစားပေးတင်ပြသွားမှာဖြစ်ပါတယ်။
သတင်းတောက်တွေကိုဆွဲချက်တင်လိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ဆုပ်ယုပ်မှုဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလည်းတုံ့ပြန်ပါတယ်။သတင်းတောက်တွေဟာပြည်သူတွေကိုသတင်းတွေသိအောင်လှုပ်ပေးနေသူတွေဖြစ်ရုံမကခေါင်းဆောင်တွေတာဝန်ယူတာဝန်ခံမှုရှိအောင်လှုပ်ပေးနေသူတွေဖြစ်တာကြောင့်သတင်းတောက်တွေကိုမတရားပြစ်မှတ်ထားချိမ့်ချောက်တာအဖြစ်ပေးတာမျိုးဘယ်တော့မှမလုပ်သင့်ဘူးလို့သံအမတ်ကြီးနီကီဟေလီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်စိတ်မကောင်းစိတ်ပြက်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းထုတ်ပြန်ပါတယ်။သတင်းလွတ်လပ်မှုအတွက်နောက်ပြန်လှည့်တဲ့ခြေလှမ်းဖြစ်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newhart ကကြေညာချက်ထဲမှာပြောကြားထားပါတယ်။နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ CPJ ရဲ့အာရှရေးရာအစီအစဉ်ညှိနှိုင်းရေးမှူး Stephen Butler ကတရားရုံးဆုံးဖြတ်ချက်အပေါ်စိတ်ပြတ်တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Obviously we're very disappointed by the ruling. We think it's completely unjustified. The evidence presented at the trial really should have exonerated.
တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ CPJ ကတိတ်ပြီးတော့စိတ်ပြတ်မိပါတယ်။လုံးဝတရားမျှတမှုမရှိဘူးလို့ထင်ပါတယ်။တရားခွင်မှာတင်ပြတဲ့အထောက်အထားတွေအရာလဲ သတင်းတော်နှစ်ဦးစလုံးကိုပြန်ပြီးတော့လှုပ်ပေးသင့်ပါတယ်။တရားစစ်ဆေးတယ်ဆိုတာလဲလောက်ကျန်ဇလန်းဆင်ထားတာဖြစ်နေပါတယ်။မြမအစိုးရအတွက်တကယ့်ကိုရှက်စရာပါ
။ CPJ ရဲ့ထုတ်ပြန်ချက်ထဲမှာလဲလက်ခံနိုင်စရာမရှိတဲ့တရားရုံးဆုံးဖြတ်ချက်ကဥပဒေတွေတက်တည်အထောက်အထားတွေထက်နိုင်ငံရေးအရာဆုံးဖြတ်တယ်ဆိုတာအတည်ပြုလိုက်တာပဲလို့ပြောကြားထားပါတယ်။တည်င်းလွတ်လပ်ခွင့်အပေါ်အကြီးအကျယ်တက်ရောက်မှုရှိနေတဲ့ဒီအမှုကိုအာဏာပိုင်တွေအနေနဲ့အမြန်ဆုံးပတ်လက်ပေးဖို့လဲ CPJ ကတောင်းဆိုလိုက်ပါတယ်။နိုင်ငံတကာမှာတည်င်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထားတည်င်းတောင်များအဖွဲ့ RSF ကလည်းအခုလိုဆွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်တာကိုကြည့်ချင်းဖြင့်တရားရုံးဟာအမိန့်အတိုင်းလိုက်နာဆောင်ရွက်နေတာပြသနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကြီးကတော့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အမှောင်ဖုံးတဲ့နေ့ဖြစ်တယ်လို့တုံ့ပြန်ပါတယ်။ Amnesty ရဲ့ Asia Pacific မူဝါဒရေးရာစီရင်ရေးမန်နေဂျာ Francisco Ben Cosme က VOA မြန်မာပိုင်းကိုခုလိုပြောပါတယ်။
I mean, it sends a chilling effect for all journalists who are trying to investigate the crimes against
ဒီကြိုးရဲ့ဆုံးဖြတ်ချက်ကပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့လူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းမဲ့သတင်းတောက်တွေအတွက်ကြောချမ်းစရာဖြစ်သလိုစစ်တပ်ပေါ်ဝေဖန်မှုဓမ္မမဟုတ်အစိုးရရဲ့တာဝန်ခံကြောင်းတရင်ယူကျင်သူတွေအတွက်လည်းကြောချမ်းစရာဖြစ်ပါတယ်ဒီတရင်တော့နှစ်ယောက်ဟာထောင်ကျောက်စင်ဖမ်းခံခဲ့ရတယ်ဒါကလည်းရဲတပ်ဖွဲ့ရဲ့တေလိုတပ်တွေကနေထွက်ဆိုထားခဲ့တာပါဒါတောင်မှအခုလိုဆုံးဖြတ်တာကိုကြည်ချင်းအဖြစ်မြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်ဟာရှေ့မှာအမှောင်ဖုံးလွှမ်းတော့မယ်လို့ပြောရမှာဖြစ်ပါတယ်
American အခြေစိုက်လူ့အခွင့်အရေးအခြေအနေစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကလည်း Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘလောက်ဆိုးဝါးနေတယ်လဲဆိုတာပြသနေတဲ့အပြင်အစိုးရရဲ့ရက်စက်တဲ့လုပ်ရက်တွေကိုဖော်ထုတ်ဖို့ကြိုးစားနေသူတွေကိုနှုတ်ပိတ်အရေးယူဖို့အစိုးရဘက်ကဘလောက်အစွမ်းကုန်လုပ်တယ်လဲဆိုတာပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင
်။မဆုမြောင်မောင်ပြောပြသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေကိုအထောက်အထားကပ်ပြားထုတ်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအကူညီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလှုပ်ဆောင်နေရမှာအခုဆိုရင်စီစစ်ဖို့လောက်ရောက်တဲ့ဒုက္ခသည်4,000ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက6,000လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဗဇားကိုရောက်လာကြတဲ့ရိုဟင်ဂျာက9,000ကျော်ရှိနေတာပါသူတို့ကိုဂျွန်လကုံလောက်ကစပြီးကိုရီးအချက်လက်တွေ6လအတွင်းကောက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲလှုပ်ဆောင်နေကြတာဖြစ်ပါတယ်အခုလိုအချက်လက်တွေစုဆောင်းကောက်ယူမှုကနေလူဦးရေဆင်းကိုပြုစုနိုင်မှာဖြစ်တယ်လို့သူတို့အတွက်ထောက်ထားခိုင်လုံမှုရှိစေပြီးအကာအကွယ်လည်းပေးနိုင်မှာဖြစ်တဲ့အတွက်ဒါဟာတိတ်ကိုအရေးပါတယ်လို့ UNHCR ပြောခွင့်ရCharlie Yexley ကတောက်ကြံနဲ့ Geneva ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The verification will play a key role in establishing refugees' identities and their declared places of origin in Myanmar.
ထောက်ထားလက်မှတ်တွေထဲမှာဒီဒုက္ခတွေဟာဘယ်သူဘဝဖြစ်တယ်သူတို့ဟာမြန်မာနိုင်ငံဘယ်နေရာကလာတယ်ဆိုတာတွေပါဝင်နေတာမို့လို့ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါတယ်တကယ်လို့အခြေအနေကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်ထောက်ကူဖြစ်စေမှာပါအပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျရလာနိုင်တဲ့အတွက်သူတို့ဘာတွေလိုအပ်နေတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လူသားချင်းစာနာမှုအဖွဲ့တွေသိလာနိုင်ပြီးတော့သူတို့ကိုအကူအညီပေးဖို့အကာအကွယ်ပေးဖို့အစီအစဉ်တွေကိုချနိုင်မှာဖြစ်တယ်လို့ဝန်ဆောင်မှုတွေနှစ်ခါထပ်ပြီးတော့ပေးမိတာမျိုးကိုလည်းရှောင်နိုင်မှာပ
ါဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူရမှာအသက်12နှစ်အထက်ဒုက္ခသည်တဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပွေရလို့ဇီဝအချက်လက်တွေအပြင်ဓာတ်ပုံမှာရိုက်ယူပြီးဘယ်သူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်။အခုလိုပုံကိုယ်ရေးအချက်လက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲထုတ်ပေးတဲ့ဒီကပ်ပြားဟာ credit အကျွေးဝယ်ကပ်ပြားအရွယ် plastic ကပ်ပြားဖြစ်ပြီးအချက်လက်တွေခိုးမယူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လည်း UNHCR ကပြောပါတယ်။အချက်လက်ကောက်ခံဖို့အတွက်ရခြင်းပေးထားတဲ့နေရာကိုလာရောက်ပြီးအစစ်ခံသူပေါင်းဟာ4,000ကျော်နေပြီလို့လဲမစ္စတာယက်စလီကပြောပါတယ
် Around 4,200 refugees have been verified since the start of the exercise on 21st June
ဇွန်လ21ရက်နေ့ကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခသည်ပေါင်း 4,200 လောက်ကိုစီစစ်ပြီးပါပြီဒီအပိုင်းတွင်မုတ်တုံမိုးကတဲတဲမဲမဲရွာနေပေမဲ့အထောက်ထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ်
ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူရဲဘာတွေလုပ်ရမလဲဆိုတဲ့လုပ်ငန်းစဉ်ကိုဒုက္ခသည်တွေသိလာအောင် UNHCR က ဒုက္ခတဲ့အတိုင်းဝန်းကြားမှာပြောဆိုကြံပေးတာပါဝင်လှုပ်ရှားမှုတွေကိုလှုပ်ပေးခဲ့တယ်လို့ဒုက္ခတဲ့ကော်မတီတွေကလည်းဒုက္ခတဲ့တွေသူတို့အတွက်ပေးထားတဲ့ရချင်းတိုင်းသွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်ဒါအပြင် laptop server wireless router တွေနဲ့ကွန်ပျူတာအလွယ်တကူသုံးနိုင်အောင်လှုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလို့ secretaria တွေနဲ့အတူဇီဝအချက်လက်ကောက်ယူတဲ့ software ကိုပါ UNHCR ကဖြန့်ဖြူးပေးခဲ့တာပါဒါအပြင်ဝန်ထမ်း120က NGO အဖွဲ့တွေနဲ့အတူလက်တွဲပြီးဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူပေးတာဖြစ်ပါတယ်။အခုလိုအချက်လက်တွေကောက်ယူတဲ့လုပ်ငန်းစဉ်မှာလူတွေ့မေးမြန်းမှုတွေလုပ်ရပြီးအထောက်အထားဆရာစတန်းတွေကိုပါကောက်ယူရတယ်လို့လည်း UNHCR ကပြောပါတယ
်။ As part of the registration process each individual will be interviewed and spoken with those who have
ဘာလို့လုပ်ငန်းစဉ်မှာလုပ်ရတဲ့အဓိကစိတ်ပိုင်းတစ်ခုအနေနဲ့ဒုက္ခတဲ့တယောက်ချင်းစီကိုလူတွေ့မေးမြန်းရပါတယ်။သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစင်းတို့၊လက်ထပ်စာချုပ်တို့၊ကြွားရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်။အခုလိုအထောက်အထားရယူတဲ့အဓိကကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခတဲ့ဘယ်နှယောက်ရှိနေလဲ။ဒီဒုက္ခတဲ့တွေဘာလို့အပ်နေလဲဆိုတာကိုသိရအောင်လုပ်ပေးတာပါ
။ဒီရိုဟင်ဂျာဒုက္ခတဲ့တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြာသေးခင်ကမှ MOU နားလည်မှုစာချုပ်လွှာကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒီစာချုပ်လွှာထဲမှာပါဝင်တဲ့အကြောင်းအရာပြည့်စုံကိုတည်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yexley ကတော့ဒါဟာဒုက္ခသည်တွေနေရပြန်ရေးအတွက်အချိန်နဲ့တိုးတက်လာအောင်လှုပ်ဆောင်ရင်းမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါတယ်
။ဒေါက်ခင်မျိုးတက်ပါခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေတခုကိုဆက်ပါမယ်။ကာလာတန်ဘိုးထိုင်းပန့်ငွေတန်ပေါင်း900ကျော်တန်ဘိုးရှိတဲ့မြန်မာနိုင်ငံဘက်ချမ်းဝတ်ဒီတာတောင်ပိုင်းထုတ်စိတ်ကြွဆေးပြား၄သန်းနီးပါးကိုထိုင်းနိုင်ငံအတွင်းမှာဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းမူရစ်ထင်းချုပ်ရေးအဖွဲ့ကဇူလိုင်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ကြေညာခဲ့ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
။ဗန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်ရုံးမှရှင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲကိုတော့ရဲဘော်ချုပ်ကြီးချက်လန်ကရက်စီရီဘိုရာခန်ကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ကိုတုံးလုံးတစ်စိတ်နဲ့စိတ်ကြွဆေးကြပေါင်း38သိန်းကျော်နဲ့အတူအိုက်စ်လို့ခေါ်တဲ့မူရစေ10ကီလိုကိုထိုင်းနိုင်ငံအယုဒ္ဓယာမြို့နယ်အန်ထောင်းရက်ွက်နဲ့ဘန်ကောက်မြို့လက်စီရက်ွက်တွေကနေဖမ်းဆီးမိခဲ့တယ်ဆိုပြီးရဲဘော်ချုပ်ကြီးကပြောပါတယ်ဒီထဲမှာမူရစေဝါနဲ့ပတ်သက်လို့တရားခံ၄ဦးကိုဖမ်းဆီးမိခဲ့ပြီးမူရတရားခံ၄ဦးထဲမှာထိုင်းနိုင်ငံသား၃ဦးနဲ့လာအိုနိုင်ငံသား၁ဦးပါဝင်တယ်လို့ဆိုပါတယ်အယုဒ္ဓယာမြို့မှာနေထိုင်နေတဲ့လာအိုနိုင်ငံသားနိုင်ဘောကို1917အထူးရဲတပ်ဖွဲ့ဝင်တွေကဇူလိုင်လ9ရက်နေ့ကမူရစေဝါဝယ်ယူဟန်ဆောင်ပြီးစိတ်ကြွစေပြား2သိန်းဝယ်ယူမယ်ဆိုပြီးချိန်ဆထားရကနေနောက်ရောက်ခံလိုက်ခဲ့တာလို့ဆိုပါတယ်ဒီနောက်မှာတော့မူရစေဝါတွေဖွက်ထားတဲ့နေရာကိုရှာတွေ့သွားခဲ့တာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ကြီးချက်လန်ကရက်ကပြောဆိုခဲ့ပါတယ်။မူရစေဝါလက်လီဖြန့်ချီနေသူစိတ်ကြွစည်းတိုင်းနိုင်စုံချိုင်းဟာအခုဖမ်းမိတဲ့စိတ်ကြွစည်းသားတွေကိုအယုဒ္ဓယာမြို့နယ်အန်ထောင်းရက်ွက်အတွင်းကနေအိမ်ခန်းနှစ်ခုမှာခွဲပြီးဖွက်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။ကာလာတန်ဘိုးအဖြစ်ဗန်းငွေတန်ပေါင်း980ကျော်တန်ဘိုးရှိတဲ့စိတ်ကြွစည်းတွေဟာဝါတောင်ပိုင်းထုတ်မူရစေဝါတွေဖြစ်တဲ့အကြောင်းရွှေတတိကံဒေတာကနေတဆင့်ထိုင်းနိုင်ငံတွင်ကိုတည်ဆောင်လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားခဲ့ပါတယ်ရှင်
။ဒါကတော့ VOA ထိုင်းချီစဲသတင်းတော့မအေးမှသတင်းပြပို့သွားတာပါ။ VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့တွေတည်တည်ချင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရချင်းတို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ40 50 52တို့ပြင်လိုက်လက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကိုယ်နိုင်ငံမှာထွက်ပြီးတော့ဒီဘက်ကထွက်တဲ့ဆိုတော့ကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာ။အဖြစ်ပေါ်သွားလဲမှန်ကြောင်းတော့ကြာ
ဒီဒါကတော့စီဝါရေးကဏ္ဍအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါအပြင်တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာကိုကောက်နှုတ်တင်ပြပေးပါမယ်စီမံဘဏ္ဍာဝန်ကြီးအတစ်ဖြစ်တဲ့ဦးစိုးဝင်းဟာမြန်မာနိုင်ငံရဲ့စီဝါရေးပြန်လည်လှုပ်ရှားလာအောင်စတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းဒါရီချင်းရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးခဏမှာဖော်ပြထားတာဖတ်ရှုရပါတယ်။ဝင်းကြီးဖြစ်တာဝန်ခန့်အပ်ခြင်းခံရတာနှစ်လတောင်မပြည့်သေးတဲ့အချိန်အတွင်းမှာပဲနိုင်ငံစီးပွားရေးဖွံ့ဖြိုးအားကောင်းလာစေရေးအစိုးရရဲ့ကြိုးပမ်းမှုတွေအတွက်ထင်သာမြင်သာရှိတဲ့လှုပ်ဆောင်မှုတွေကိုမြင်တွေ့နေရပါတယ်။သူဟာအစိုးရရဲ့စီးပွားရေးမူဝါဒတွေကိုထိထိရောက်ရောက်နဲ့အသက်ဝင်လာအောင်ပြုလုပ်ဖို့ပိုင်ဖြတ်ထားတယ်လို့အစိုးရတွင်ကကြားရတဲ့သတင်းစကားတွေအရသိရတယ်လို့ဆိုပါတယ်။ကာလရှည်ကြာဆောင်စားနေကြတဲ့ကုမ္ပဏီများဆိုင်ရာဥပဒေဟာရှေ့လာမှာစတင်ပြီးတော့တက်ရောက်မှုရှိတော့မှာဖြစ်တယ်လို့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှုတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဗန္ဒာရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်ပြီးဗန်တောင်ပြိုလဲသွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကနေပတ်ပြောက်သွားစီဖို့နဲ့တည်ငြိမ်မှုရှိစေဖို့အတွက်ဗဟိုပိုင်ဥက္ကဋ္ဌရဲ့တက်တန်းကိုလည်းနောက်ထပ်3နှစ်ထပ်တိုးလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံရဲ့စီးပွားရေးဟာတိုးတက်မှုမရှိဘဲဖြစ်နေခဲ့သလိုယုံကြည်စိတ်ချမှုနဲ့ကင်းမဲ့နေပြီးလာပေါင်းအတန်ကြာကလေးကအစိုးရအနေနဲ့ခေါင်းဆောင်မှုမပေးနိုင်ဘူးဆိုပြီးစီးပွားရေးအတန်းဝန်းကပြစ်တင်ဝေဖန်တာကိုခံနေရတာပါစီးပွားရေးအကြောင်းကိုလည်းကောင်းကောင်းနားလည်သလိုနိုင်ငံတကာအတွေ့အကြုံလည်းရှိပြီးနာမည်ပြက်ကင်းတဲ့ဦးစိုးဝင်းကိုစီမံဘဏ္ဍာဝန်ကြီးအသစ်ဖြစ်ခန့်လိုက်တဲ့အပေါ်မှာအများကကြူဆူကြပါတယ်မြန်မာနိုင်ငံဟာနိုင်ငံသားယင်းနှိမ့်မြုပ်နှံသူတွေကိုဆွဲဆောင်နိုင်မှုအတွက်အားကျိုးမှန်တဲ့ကြိုးစားဖို့အချိန်ရောက်နေပြီဖြစ်ပါတယ်လက်ရှိအခြေအနေကတော်တော်ဆိုးရွားနေပြီးလက်ရှိဘန်ဒါနှစ်ရဲ့ပထမနှစ်လနိုင်ငံရခြားကတရက်ယင်းကြီးမြုပ်နှံမှုဟာအမေရိကန်ဒေါ်လာတန်း100သာရှိပြီးလွန်ခဲ့တဲ့နှစ်ဒီကာလအတွင်းတုန်းကဆိုရင်ဒေါ်လာတန်း900ရှိခဲ့တယ်လို့ယင်းကြီးမြုပ်နှံမှုနဲ့ကုမ္ပဏီများအုပ်ချုပ်ရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုထားတာကိုလည်းရေးသားထားပါတယ်ယင်းကြီးမြုပ်နှံမှုအများစုဟာအာဆီယံတရုတ်ကိုရီးယားဂျပန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေကဖြစ်ပါတယ်စင်ကာပူကတော့အများဆုံးယင်းနှိမ့်မြုပ်နှံသူဖြစ်ပြီးငွေအများဆုံးထက်ဝင်တာကတော့တရုတ်ဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးပြဿနာကြောင့်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံနေရပြီးဒီကိစ္စကြောင့်လည်းနိုင်ငံရခြားကယင်းနှိမ့်မြုပ်နှံမှုတွေအပေါ်တက်ရောက်မှုတွေဖြစ်ရပါတယ်။မကြခင်အနာဂတ်ကာလအထိတော့နောက်နိုင်ငံတွေထံကယင်းနှိမ့်မြုပ်နှံမှုတွေတိတ်ပြီးတော့မျောလင်းလို့မရသေးဘူးလို့ဦးအောင်နိုင်ဦးကပြောပါတယ်။ကုမ္ပဏီများဥပဒေကြောင့်အခြေအနေတွေပိုကောင်းလာလိမ့်မယ်လို့အကောင့်ဘက်ကမျှော်လင့်ကြောင်းစသဖြင့်လည်းရေးသားထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့တောင်းဆိုတဲ့အကြောင်းကိုတော့ HRW လူခွင့်ရေးဖွဲ့ကြီးကတောင်းဆိုထားတာကို HRW.org online မှာပေါ်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံအတွင်းစိုးရိမ်ပွဲကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားပြီးတော့ပြုလုပ်တဲ့ဒဏ်ခတ်အရေးယူမှုတွေပြုလုပ်ရေးအမေရိကန်လွှတ်တော်ကနေဥပဒေပြဋ္ဌာန်းတဲ့အကြောင်းအစိုးရမဟုတ်တဲ့လူခွင့်ရေးအဖွဲ့45ဘုတ်နဲ့အတူ HRW လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်စုစုပေါင်း400ကျော်ဟာမြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝဲမှုတွေအတွက်ထိရောက်တဲ့အရေးယူမှုတွေချမှတ်ဖို့အတွက်လိုအပ်နေပြီဆိုတာကိုသဘောတူခဲ့ကြပြီးဖြစ်ကြောင်း HRW အဖွဲ့ကြီးရဲ့အာရှရေးရာဆိုင်ရာစော်အော်ရေးအကြီးအကဲဂျွန်စစ်တန်ကပြောဆိုပါတယ်။ကွန်ဂရက်လွှတ်တော်အနေနဲ့ Bintan Danka Yi Mu Sanya Uri Jango Di Pivo Dre Tamara Emiro Soya Tango Povo Duani Jang Satapin Yida Tawarek Mia.
နစတရာစုပင်လုံတတိယကျင်းစီဝေးကိုအခုလာမဲ့ဇူလိုင်လ၁၁ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ၁၁ရက်အင်္ဂါညတရားလီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတရားရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို
@voanews.com facebook စာမျက်နှာက voa burmese news ဖြစ်ပါတယ် voa ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
အင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးလို့တွေဒီကနေ့ည9:00နာရီမှတက်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီလျံ3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပ
ါဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a runFor the money.
ဖြစ်ပါတယ်။ Salon Bang က GIVE give ကပေးတာ A ကတခု RUN run ကပြေးတာ FOR for ကအတွေ့ THE the MONEY the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့။ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်။ပြိုင်မြင်းတွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မတာပါ။မြန်မြန်လောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစ조사ကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။နာခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လင်းပေးမှမဟုတ်စီးပွားရေးကဏ္ဍကိုကြားကြရပါမယ်မြန်မာနိုင်ငံကကြောက်မြေရတနာတွေကိုကုန်ကျန်းအဖြစ်ရောင်းချနေတဲ့အဆင့်ကနေကြောပြီးတော့ကုန်ကျော်အဖြစ်ထုတ်လို့ရောင်းချရေးမှာဝယ်လိုသူတွေစိတ်နှစ်သက်တဲ့လက်ရာတွေတီထွင်ရောင်းချနိုင်မှုအားနည်းနေသေးတယ်လို့မြန်မာကြောက်မြေအသင်းရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဦးဇော်ဘူခန့်ကပြောပါတယ်နေပြည်တော်မှာမကြာခင်ကကျင်းပခဲ့တဲ့55ကြိမ်မြောက်ကြောက်မြေရတနာပြပွဲကိုအရင်နှစ်တွေကထက်လာရောက်တဲ့ကုန်သည်တွေအကြီးအတွက်များခဲ့ပေမဲ့အနောက်နိုင်ငံတွေကလာသူတွေရည်ရွယ်ကတော့နေသေးတယ်လို့ဆိုပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလံကတင်ပြထားတာကိုနားဆင်ပါခင်ဗျာ
နေပြည်တော်မှာကျင်းပသွားတဲ့ဒီ55ကြိမ်မြောက်ရတနာပြပွဲအကြောင်းလေးမေးချင်တာပါ
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ဆိုတော့ဒီစီးရင်နေမှာသိရတာတော့ရောင်းရငွေကယူရိုတန်400ကျော်ရှိတယ်ပေါ့နော်
425တန်း425တန်းမှာ6600ယူရိုပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒါဟာအရင်နှစ်တွေကတည်းကဆိုင်ကျွန်တော်တို့ရောင်းရနှုန်းကအနည်းလာသလားများတော့ဟိုဟာလျော့သွားသလားဘယ်လိုပြောလို့ရမလဲခင်ဗျာ
ပုံမှန်ထဲတော့ခါးလမ်းရောင်းရငွေထဲတော့အမောက်နည်းတယ်ဟိုပြီးခဲ့တဲ့ပွဲမနစ်ကဆိုရင်ကျော်500ကျော်ရောင်းတာဟုတ
်ဟုတ်ကဲ့
အဲ့တော့ဝင်နဲ့ဝင်ငွေကအဲ့လိုတန်း900စတုံးကျော်လုံးဝင်လေအကျဉ်းချင်းဆိုရင်တော့ 80% မှာဝင်ရပါတယ်အခုဒီပွဲကအမှန်ပြောရမှာစွတ်ကြည့်လဲနည်းနည်းညက်သွားတယ်ဆိုပြီးတော့
လောက်ကလည်းဒီအများကြီးတင်ဝင်မရဘူးလေလောက်လည်းကတ်တာထားတာပေါ့လောက်ရေ6000ကျော်ပဲတင်ရတာပေါ့နော်အဲတော့အကြီးကြီးကလည်းအရင်တော့ကောင်းမှနေသွားတယ်ပေါ့နော်အဲ့ပုံမှာအခုကျွန်တော်က425.66ဆိုတာပျော်လေးဒါတော့ပိုတယ်ကြာအဲအဓိကတော့ငွေသွင်းဖို့လိုပါလိုတာပေါ့နော်ဟိုအရင်တော့အခုခုနကျတော့ညားပါတယ်580ရာရောင်းတယ်တို့တော့ဝင်ဝင်တာတော့ရဟန်းလုံး80လောက်ပဲဝင်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့နည်းနည်း3နှစ်လောက်ခရက်ကစပြီးတော့ဒီကျွန်တော်သိရသလောက်ပေါ့နော်ဒီမြန်မာကြောင်မြေနာပြပွဲတွေကုံချမ်းနေနစ်စင်လောက်တာအပြင်ကိုကုံကြောတဲ့တွေလည်းလုတ်ပြီးတော့ပြတာရောင်းချဖို့ဒီဟိုမြန်မာနိုင်ငံဟိုပါပေါ့အစိုးရဘက်ကစီစဉ်နေတာတွေရှိတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒီဟာကတော့ဘယ်လိုမျိုးအခြေအနေရှိသွားပြီလဲခင်ဗျာအခ
ုပြောတာမှန်ပါတယ်ဗျာနောက်ပိုင်းကအရင်ကရောင်းတာကိုဖြည်းဖြည်းထိမ့်တဲ့သဘောတော့ရှိတယ်ပြီးတော့အချောတဲ့ဘက်ကိုဦးစားပေးပြီးတော့ပြင်ထိုင်တာပေါ့ဗျာအဲ့တော့ကျွန်တော်တို့မှာအဖြစ်ခဲတာကျွန်တော်တို့ရဲ့လက်လာကဒီဥပမာပူးတွေပါကြီးဒီကြောက်စင်းပူးတွေပါကြီးတော့လက်လာကြတော့ဒီပြုတ်အကျိုက်ဖြစ်ဖို့လိုတာပေါ့နော်အခုအချောတဲ့ကြီးထောက်ရောင်းနေဆိုတာအမှန်တကယ်တော့လက်ဝဲနာလေးကြီးထောက်ရောင်းကြတယ်အဲပြီးတော့ဟိုးရင်တော့ပိန်းထားတဲ့ဒီဘရက်တွေပေါ့ဗျာလက်ကောက်တွေဘရက်တွေထောက်ရောင်းမှတွေးရတယ်ဒီဒီနေရာလေဟိုဆိုတော့အချောတဲ့ကြီးကတော့တကယ်ဟိုဘာကြီးတော့မဖြစ်သေးပါဘူးကြာပြည်ပြင်းတော့ဒီ
ဟုတ်ကဲ့ဟို
အရင်တော့အရင်တွေလည်းရောင်းတာများပါသေးတယ်အဲ့ဒါတော့နောက်ပိုင်းတော့ခုဒီကျမ်းမင်းမှာရောင်းဝယ်လုပ်ငန်းနဲ့ဒီအသင်းနဲ့တော့အမြဲတိုက်နေတာပေါ့လေ။ဟိုအရင်ကဖြည်းဖြည်းလျှော့မယ်လောင်းတာကိုအချောတဲ့ကိုဥစားပေးမယ်ဆိုရင်ကျွန်တော်ကအချောတဲ့လာတင်ပေးပြီဆိုရင်သင်တော့ဟိုသေးသေးနဲ့မကတ်တော့ဘူးပေါ့နော်။အဲ့လိုတော့လုပ်နေပါခင်ဗျ
ာ။ဆိုတော့အဲ့ဒါနဲ့တပါးတဲ့ပထမရွယ်ချက်ကတော့အချောတဲ့တွေလုပ်ချင်းအပြင်အလုတ်ကန်နေလဲပို့ပြီးဖန်တီးပေးပြီးသားဖြစ်မယ်ဆိုတော့ရွယ်ချက်လည်းတပါးတဲ့ပါသွားတယ်ပေါ့နော်။အဲ့လိုဖြစ်မှာပေါ့။လူတွေလည်းအလုတ်ပို့ရမယ်ဆိုတဲ့ပုံစံမျိုး
ဟုတ်တယ်ခင်ဗျအဓိကတော့အဲ့ဒါကိုကျွန်တော်ကရည်ရတာဘာလို့လဲဆိုတော့ကိုယ်နိုင်ငံမှာထွက်ပြီးတော့ဈေးကွက်ကထွက်တဲ့ဈေးကွက်ကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာအဖြစ်ပေါ်တော့လည်းအမှန်ပြောရင်တော့ဗျာဒီကုမ္ပဏီနဲ့ရောင်းရလုပ်ငန်းတစ်ခုတည်းနဲ့ဒီကျွန်တော်ဝန်ကြီးဌာနတစ်ခုတည်းနဲ့လုပ်လို့မရပါဘူးအခက်ခဲကပါပါတယ်ဗျာဟိုနိုင်ငံခြားဒီထိုင်းတို့ဒီပြည်ကြီးဒီဖြင်းစိုးကွမ်ဇုံဒီနယ်ဖြင်းစိုးမျိုးတို့ကဖြစ်ပေါ်နေတဲ့ဒီဈေးကွက်ကဘလောက်ကြီးမားလဲဆိုတာကိုတွက်လိုက်တဲ့ခါကျရင်ဒီသူတို့ data အနာပိုင်းကြီးဒီအစိုးရကြီးကဒီအများကြီးဒီကပုံပြောင်းတပ်ပေါ်တဲ့အပိုင်းတွေဆက်တဲ့လို့တဲ့အပိုင်းတွေရှိပါတယ်ဗျာကျွန်တော်မှလည်းအဲ့ဒါကြီးအနိုင်လောက်ရမယ်အဲ့တော့တလောအောင်စီးပွားရေးမူဝါဒနဲ့ပတ်သက်တဲ့လူကြီးတန်းတွေကြောင့်စကားပြောမိတယ်လေသူကကျွန်တော်လာပြောတာကထိုင်းမှာဗျာတဲ့အကြောင်းရင်းနဲ့ရောင်းဝယ်ဈေးကွက်ကအရင်ကြီးမှစစ်မကောင်းကြတယ်အဲ့ဒါဟုတ်တယ်လို့အဲ့ဒါမူဝါဒတွေကိုပြင်ပေးပါလို့အခုလက်ထက်မှာနည်းနည်းလေးလုပ်ပေးပါအဲ့ဒါလေးတွေဒီကဒီအကြောင်းရင်းကဈေးကွက်ကြီးပြည်ထဲမှာဖြစ်ဖို့ဖြစ်ရမယ်ဆိုတာဒါကျွန်တော်ကနားလည်ပါလေဒါပေမဲ့ဒီကြောင်းကိမှာဖြစ်တဲ့မူဝါဒတွေဖြစ်ဖို့ကနိုင်ငံခြားသားတွေလည်းရောင်းဝယ်ဖောက်ကြဖို့
ဒီကွာတော့ဒါကိုလိုစီးပွားရေးမှာလည်းဆိုင်ပါတယ်လို့ကျွန်တော်တင်ပြထားရတယ်ဗျ။ဟုတ်ကဲ့။ဆောဆောကဥဇော်ဘုခံပြောသားတဲ့ထဲမှာပါပါတယ်ဒီဟိုကုန်ပစ္စည်းအချောတွေတွေလောက်ရောက်နေနေရမှာမြန်မာနိုင်ငံဘက်ကတရုတ်အကြိုက်တွေလောက်ပြီးရောက်မှုဆိုတာဆိုတော့အခုဒီနေ့လာတဲ့ကုန်တွေတွေမှာဟိုလာဝယ်ကြတဲ့ဒီအဝယ်လက်တွေပေါ့နော်အဝယ်လက်တွေထဲမှာရောတရုတ်နိုင်ငံသားတွေပဲများနေတော့မှလားခင်ဗျာ။အများစုကအရင်နှစ်တည်းကလည်းတရုတ်နိုင်ငံကလာကြတယ်ဆိုတာပဲကြားခဲ့ရတော့အခုလက်ရှိမှာလည်းဒီနေ့မှာလည်းတရုတ်ကပဲပုံများတယ်ဆိုတဲ့သဘောလားခင်ဗျာ
ဒီနှစ်ကကုန်နေလာတာများတယ်အလုံးပေါင်းဒီစီးပွားကြည့်ပါဘူး900တော့ဖြစ်သွားတယ်ခိုင်းတဲ့ပုံများပါတယ်အဲ့မှာအများဆုံးတော့အကိုရဲ့ဆက်စင်းဝယ်တဲ့ပုံကများတော့တိကျပြီးတော့ရာခိုင်နှုန်း90နဲ့300ခန့်တော့တိကျပြီးဖြစ်ပါတယ
်ဥရောပတို့ဒီအမေရိကတို့ကလာတဲ့ကုန်တဲ့အရေးတော့ရေပူရပေါ့နော်ဟိုသူတို့ကတော့အရင်နှစ်တည်းကစာရင်အတိုးအလျှောက်ဘယ်လိုရှိလဲခင်ဗျာအစိတ်ဝင်စားမှုပုံများလာသလားဘာလို့ဆိုမြန်မာနိုင်ငံပွင့်လင်းလာပြီးအေးဆိုပြီးတော့ဟိုနိုင်ငံတကာမြန်မာနိုင်ငံပေါ့မျက်စိကျနေတာလည်းရှိတယ်လေဆိုတော့ကြောင်မြေတာလုပ်ငန်းဘက်မှာကောအဲ့လိုပဲအနောက်နိုင်ငံတွေဘက်ကဝင်တဲ့လူတွေပိုများလာပြီလားတဖြည်းဖြည်းနဲ
့မများသေးခင်ဗျာဒီနှစ်ကအမေရိကကတော့ဒီတခြားရောက်လာတယ်သူတို့တခြားကြည့်လာတယ်ဒီအီတလီဖက်ဖက်တခြားလာကြည့်တယ်အဲ့ဒါပဲကြည့်ရတယ်အဓိကတော့ကြောက်စင်းနေတရုတ်ပြည်ဖြစ်တယ်ကြောင်မြေပြည်ထိုင်းရဖြစ်တယ်ပလဲပြည်ဂျပန်ဖြစ်ပါတယ်ဂျပန်နဲ့တရုတ်ဟိုကဒီဆိုရင်ဂျပန်နဲ့ပြည်ထိုင်းပေါ့နော်ဒီပလဲရတော့လေ
အ
များကြီးကအများကြီးကြောက်တာပါဒါပေမဲ့ဒီဒီနိုင်ငံအလုံးနိုင်ငံပေါင်းဟိုဆက်နေနေနိုင်ငံတော့အဲ့ဒိလာပါလေခင်ဗျာဒီပြောရ
လေကျွန်တော်အရင်နှစ်တင်မှာလဲသူတို့ရှေ့ကအကြံပြုတာတွေဟိုဖြစ်စေချင်တာပေါ့နော်အစိုးရဘက်ကလှုပ်ပေးစေချင်တာတွေဒီကြောင်မြက်အာဒီလုပ်ငန်းပို့ပြီးတော့တွင်ကျလာအောင်အထူးသဖြင့်မြန်မာနိုင်ငံထဲမှာပဲပြနေတာလဲဆိုင်နဲ့နိုင်ငံတကာမှာလဲလှည့်ပြီးတော့တကယ်အကြီးသေးကောင်းတဲ့မြန်မာကြောင်မြက်နာတွေကြောက်စိတ်မဲ့ဖြစ်ဖြစ်ပေါ့နော်တွင်တဲ့ပစ္စည်းတွေအာနိုင်ငံတကာဈေးကွက်ထဲကိုထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကဟိုအစိုးရအနေနဲ့ဟိုဘာတွေများလှုပ်ပေးတဲ့လို့ဦးဇော်ဘုခန်တို့ယူဆလဲဟိုပေါ့အစိုးရကိုအကြံပေးခြင်းနဲ့အချက်တွေဘာတွေများရှိလဲ
နှစ်ပိုင်းရှိပါသေးတယ်အရင်ရောင်းတာတော့ဒါပြည်တွင်းမှာပဲဖြစ်ရမယ်ကိုယ်ဟိုပြည်ပမှာထွက်ပြီးရောင်းရမှာမဖြစ်သေးဘူးเนาะ မဲ့ဒီတမုန်ကြီးဒီဘယ်လိုတက်ဖြစ်တယ်ဒီလုံးဝနာရတော့ပြပမှာဒီရောင်းဆိုင်တော်မင်းကတော့ဒီနိုင်ငံကပြောက်ပဲရှိုးပွဲတွေကြော်ရီပွဲတွေမှာဆက်ကြတာပါလေအများစုတော့အရှင်ပြေလို့ပြရတယ်အဲ့တော့လေကျွန်တော်တို့ဒီထက်ပို့ပြီးတော့ဟိုကျက်ပြတ်စီချင်တယ်ဆိုရင်ကျွန်တော်မှနံပါတ်1ဒီမိပညာရယ်ဒီလက်ရဒီဇိုင်းတွေပေါ့ဗျာအဲ့လေးတွေကိုကျွန်တော်တို့ဟိုဒီခုအကောင့်လုပ်နိုင်ရမယ်နောက်တစ်ခုကအခွန်စနစ်ပေါ့အခွန်စနစ်ကဒါအခုလက်ရှိကတော့လုပ်ပြီးရတဲ့အခွန်စနစ်ကတော့မဆိုးပါဘူးဟိုတိတ်ပေါ်လဲဒါပို့ပြီးတော့ကောင်းမှောင်ဆိုရင်တော့ဒါနည်းနည်းလေးဒါကျွန်တော်ကနည်းနည်း short နေတယ်တိတ်ပေါ်လဲဟိုဒီတိုင်းမှာလည်းဒီအခွန်နဲ့လည်းရက်ပြရတယ်ပေါ့လေဟိုအနိုင်လည်းမကောင်းဆိုပါဘူးအဲ့ဒီအဲ့မှာကျွန်တော်အဓိကဖြစ်နေတာလိုက်ရောင်းအပြည့်ပြည့်သားမှာထည့်အောင်တဲ့ပုံစံတွေကကျောင်းရတဲ့ငွေကိုအပြည့်အဝကောင်းကောင်းမွန်စင်နာဖို့လိုတယ်ပေါ့နော်အဲ့ကျင်ရတဲ့ပုံမှာမှာခေါင်းရတဲ့ပုံမှာအဲ့မှာစီစီပေါ်ရည်ချင်တာပေါ့အဲ့ဒါအဓိကပါပဲအဲ့မှာသူကပြောတာအဆောင်များတဲ့တွေသူကလို short ပြီးပြရတယ်ဘာညာမျိုးလဲဖြစ်လာတဲ့ခါကျရင်မကောင်းဘူးဗျာအဲ့ဒါလေးပါပဲကျွန်တော်တော့အများကြီးစီရတာကျွန်တော်ကြည့်ရတယ်
ဒါကတော့ကုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့အပစင်စီဝါရီကဏ္ဍကိုနားဆင်ကြရတာပါ။အခုတော့နောက်အပစင်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ရပါမယ်။ကုအောင်အောင်ကစီစဉ်တက်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ။
အမေရိကန်ပြည်သူဟာရွှေပြောင်းအခြေချနေထိုင်သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြွာဒါပေမဲ့လည်းရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒရှိရင်တော့ကိုယ့်ရည်ရွယ်ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်ကမ်းမှနေထိုင်ခဲ့ဘူးသူဆိုဖီယာမက်ဖူးရှ်ရဲ့ဘဝဇက်အဆုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖခင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ်
။ They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley.
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါ။ကျမကအာဖဂန်တဦးပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအော်ဖြစ်သွားပါတယ်။
ဆရာဒကိဟာလဲကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအားလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒကိကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလို့လို့အခက်အခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်တဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်းရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မြတ်သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုရုနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့ Myra Nawabi ဟာထူးခြားတဲ့ဆွမ်းဆောင်ရှင်ဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.Women of influence and that was
Silicon Valley စီးပွားရေးဂျာနယ်ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။ကျမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီအာဖဂန်မျိုးသမီးငယ်3ဦးကအမျိုးသမီးတွေအနေနဲ့ဘဝတစ်လျှောက်မှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွှမ်းမလဲဆိုတာကိုလမ်းပြဥဆောင်နိုင်ခဲ့သူတွေပါ။မဖူစာအမျိုးသမီးကောင်းဆောင်မှုအရေးအသွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့သလိုနဝဘီဟာလဲ Linen ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ် ဒါခေတ်ကတော့မျိုးဆက်သစ်မိန်းကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာဒါခေတ်က
I'm very proud of that because I feel like
ကျမကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့နီးပညာလောကမှာပိုပြီးထိုးဖောက်ဖို့လိုပါတယ်
ရွှေပြောင်းချစ်ချနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝေမျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါကြားမလိမ်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲပို့ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတဲ့အပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝစ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝစ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူဓာတ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တွေဖော်ခြင်းသူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုသလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် stone ပုံစံဝတ်ဆင်ထားတာပါ
Some people they will come to you they don't know how to
တချို့ကဓာတ်ပုံလာရိုက်ပေးမယ်လဲဘယ်လိုပုံစံမျိုးရိုက်ချင်လဲဆိုတာမသိပါဘူးအဲ့ဒါဆိုရင်သူတို့ရဲ့ကိုနေဟန်တာချီကောင်လို့ခါကိုဘယ်လိုပုံစံထောက်ဘယ်လိုနေရမယ်ဆိုတာကိုပြပေးရပါတယ်သူတို့ဓာတ်ပုံရိုက်ပေးတဲ့ခါမှာလဲပုံကိုကြိုက်တယ်လို့ကျမတို့အလုပ်ကလည်းအားကြကြပါတယ
်ဒါပေမဲ့လဲဒီလုပ်ငန်းခွင်မှာအခက်အခဲတချို့ရှိကြောင်းအမကာကပြောပါတယ
် More difficult is coming
ပြင်းချက်ကြီးကြီးမားမားနဲ့လာတာကပိုစိတ်ပင်ပန်းစေပါတယ်ပတ်စံနေအများကြီးဝင်မယ်လို့မှန်းထားပေမဲ့လဲတကယ်တော့အဲ့လိုမဟုတ်ပါဘူး
သူတို့တွေနဲ့ဓာတ်ပုံလာရိုက်ကြသူတွေဟာအခမဲ့ဝန်ဆောင်မှုပေးနေကြတာပဲထင်နေတယ်လို့ဆိုပါတယ
် Brothers they don't like tipping. Do you have any tip for me?
ဒါပေမဲ့စိတ်တက်မကြပဲကို့ရည်ရွယ်ချက်အတိုင်းပန်းတန်ရအောင်ရှောက်လန်းဖို့အမကာကဆုံးဖြတ်ထားတာပါ
I just feel that Hollywood is a place that drinks.
ဒီနေ့ပဲနဲ့ကြိုးစားရင်ဆိုရင်တော့ Hollywood ဟာအိမ်မက်တွေအကောင့်ထဲပေါ်လာတဲ့နေရာလို့ထင်ပါတယ်။တကယ်လို့သာအောင်မြင်ရင်ပဲဖြစ်မအောင်မြင်ရင်ပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်စိတ်တက်နဲ့လုပ်မယ်ဆိုရင်ပေါ့
။တခါတည်းရန်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပြတယ်လို့လည်းအမကာကပြောပါတယ
်။ My husband is really encouraging me.
ကျွန်မမျိုးသားကတော့တကယ်ကိုအားပေးပါတယ်။ကျွန်မဒီ Hollywood မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါ။အဲ့ဒီကြရင်တော့ဒီမှာဘာလို့ရင်ဆိုင်ကြရလဲဆိုတာကိုပြန်ပြောပြမှာပါ။ကျမဟာဘာမှအရင်မှလုံနေတာမဟုတ်ဖ ೇನೆ ။ကလေးတွေနဲ့ကျမအတွက်အကောင်းဆုံးလုပ်နေရပါ။ဒီနေ့နေ့ကြရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါ။အဲ့ဒီကြရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရယ်ခင်ဗျာ။ဒီတစ်ပတ်အစီအစဉ်မပြီးဆုံးခင်မှာသမရရဲ့သားလေးဖြစ်ကိုရိုင်းလေးသမရဖြစ်ခဲ့သူတယောက်အကြောင်းကိုပြောပြပေးခြင်းပါတယ်အမေရိကန်သမိုင်းမှာဂျွန်အဒမ်စ်နဲ့ဂျွန်ကွင်းစီအဒမ်စ်တို့ဟာသမရအဖြစ်တာဝန်ယူခဲ့တဲ့သားဖတွေဖြစ်ပါတယ်နိုင်ငံဖခင်ဖြစ်ခေါ်ဖို့ဂုဏ်ပြုခဲ့တဲ့စီနီယာအဒမ်စ်ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1998ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်ရီချာရီလောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းတားဖြစ်သူဂျွန်ကွင်းစီအဒမ်စ်ကတော့အရေးကြီးတဲ့တန်မန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမရဂျိမ်းစ်မွန်ရိုးလက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။အဲဒီနောက်1825ခုနှစ်မှာဂျွန်ကွင်းစီအဒမ်စ်ဟာအမေရိကန်ပြည်ထောင်စုရဲ့6ရောက်မြောက်သမရဖြစ်လာခဲ့ပါတယ်ခင်ဗျာ။
ဒါကတော့တူတာဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း189နိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းအားထုတ်မှုတွေကိုအကဲဖြတ်သုံးသပ်ထားတဲ့ TIP ခေါ်လူကုန်ကူးမှုအစဉ်ခန်းစာကိုအမေရိကန်နိုင်ငံကြီးဌာနကနှစ်ဆင်ထုတ်ပြန်ပါတယ်လူကုန်ကူးသူတွေကိုတရားစွဲဆိုတာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးတာနဲ့ ရာဇဝတ်မှုကိုကြိုတင်တားဆီးတာစတဲ့အစိုးရရဲ့ကြိုးပမ်းအားထုတ်မှုပေါ်မှာမူတည်ပြီးနိုင်ငံတွေကိုလူကုန်ကူးမှုစောင့်ကြည့်ကန် TIER အဆင့်၄ဆင့်နဲ့ခွဲခြားသတ်မှတ်ပါတယ်။ဒီနှစ် TIP အစည်းအဝေးခန်းစာရဲ့အဓိကဆောင်းပုဒ်ကတော့ကမ္ဘာပြည်ထနာဖြစ်နေတဲ့လူကုန်ကူးမှုကိုဒေတာချင်းအလိုက်ဖြေရှာရမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာပါဝင်နေတဲ့လူမှုအဖွဲ့အစည်းတွေကိုကူညီပံ့ပိုးပေးရေးဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်လူကုန်ကူးမှုရဲ့အန္တရာယ်အကျိုးဆက်တွေကိုအဲ့ဒီဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေပဲအထူးတလဲခံရတာဖြစ်တယ်လို့သူတို့ကိုယ်တိုင်ခန်းစားရတာကြောင့်ဖြစ်ပါတယ်။သူတို့ရဲ့လူမှုပတ်ဝန်းကျင်မှာဘေးကင်းလုံခြုံရေးသူတို့ကိုယ်တိုင်ပါဝင်ဆောင်ရွက်တာအပါအဝင်သူတို့ရဲ့ဒေတာအရက်မှာရှိနေတဲ့လူကုန်ကူးမှုဥတီယာလမ်းကြောင်းတွေကိုအကျွမ်းတဝင်သိရှိနေတာစတာတွေကြောင့်ဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေကိုခေတ္တကျွန်းစနစ်တိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်ပါတယ်။ကမ္ဘာတဝန်းလူကုန်ကူးမှုဟာဆက်လက်ရှိနေပြီးလူကုန်ကူးခံရသူပေါင်းခန့်မှန်းခြေ25သန်းရှိနေကြောင်းနဲ့ဒါရီဟာနေဆက်အားလုံးမှာစိန်ခေါ်မှုတွေအဖြစ်ရှိနေကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဌာနယာယီညွှန်ကြားရေးမှူးကယ်ရီဂျွန်စတုန်းကသူ့ရဲ့ blog မှာမကြာသေးခင်ကပဲရေးသားထားပါတယ်။လူတွေအပေါ်အမျက်ထုတ်ကြိုးစည်းပွားရှာနေတဲ့လူကုန်ကူးသူတွေကိုနှိမ်နင်းနိုင်ရေးလူမှုရေးစည်းပွားရေးဗတ်ပေါင်းစုံကဖြေရှင်းနိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကလူကုန်ကူးသူတွေအကြောင်းကောင်းကောင်းသိနိုင်တဲ့သူတို့ရဲ့နိုင်ငံတွင်းလူမှုအတိုင်းအဝိုင်းခေါင်းဆောင်တွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေမူဝါဒပိုင်းဆိုင်ရာကျွမ်းကျင်သူတွေအဖွဲ့အစည်းဝင်ပုဂ္ဂိုလ်တဦးချင်းစီစတာတွေနဲ့ပူးပေါင်းဆောင်ရွက်တင်ကြောင်းကယ်ရီဂျွန်စတုန်းကဆိုပါတယ်ဒီလူတွေအားလုံးဟာသူတို့နယ်မြေဒေသမှာလူကုန်ကူးမှုအဆုံးသတ်စေရေးညင်ကြင်နေကြသလိုရိုးရိုးသားသားနဲ့ပူးပေါင်းဆောင်ရွက်နေကြသူတွေလည်းဖြစ်ပါတယ်။လူမှုဖွဲ့စည်းတွေကိုယ်တိုင်ဥဆောင်ဥရွယ်ပြုမှုကြောင့်အကာအကွယ်မဲ့သူတွေကိုကာကွယ်ပေးနိုင်ရေးကျွန်တော်တို့ရဲ့စွမ်းအားတွေပိုးပြီးအားကောင်းလာစေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါတယ်။ဒါ့အပြင်လူစုဆောင်ဖို့နဲ့အမျက်ထုတ်ဖို့စိတ်ဝင်ထိုးဖောက်လာတဲ့ရာဇဝတ်ကျူးလွန်မှုအခြေအနေကိုလည်းအားနည်းသွားစေတယ်လို့ဝန်ကြီးကဆိုပါတယ်။တကယ်လို့များလူကုန်ကူးမှုတိုက်ဖျက်ရေးကိုအောင်မြင်အောင်လုပ်မယ်ဆိုရင်လူကုန်ကူးမှုကိုစုံစမ်းဖော်ထုတ်နိုင်ဖို့ဒေတာဆိုင်ရာလူမှုအဖွဲ့အစည်းတွေကိုယ်တိုင်ဥဆောင်ဥရွက်ပြုနိုင်အောင်နဲ့ထေရှင်းဆောင်ရွက်နိုင်အောင်သူတို့ကိုနိုင်ငံအစိုးရတွေအနေနဲ့စွမ်းရည်မြင့်တင်ပေးရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးပွန်ပီယိုကပြောပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အဘော်မဟုတ်ကြောင်းထပ်မံပြီးတော့သောတာရှင်တို့ကိုအသိပေးပါရစေ။ VOA အမေရိကန်တန်ခါနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရစေ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ထိုင်းနိုင်ငံချင်းရန်ခင်ကျောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့ဖွဲ့တွေကចောင်းသား၈ယောက်ကိုကယ်တင်နိုင်ပါပြီ။ចံចောင်းသား၄ယောက်နဲ့နီးပြကိုနောက်3ရက်တွင်ကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းခေစီအဖွဲ့ကပြောပါတယ်။ဒါပေမဲ့ဒီ9ယောက်ကိုတစ်ချိန်နဲ့ကယ်ထုတ်မလားဘယ်နှချိန်ကယ်ထုတ်ဖို့လုပ်မလဲဆိုတာတိတိကျကျမသိရသေးပါဘူး။အနားယူရမယ့် American တရားလွှတ်တော်ချုပ်တရားသူကြီး Anthony Kennedy ရဲ့နေရာမှာအစားထိုးခံထားမဲ့သူအတွက်အမည်အစင်းကိုတနင်္လာနေ့ညမှာကြေညာမယ်လို့ American သမ္မတ Donald Trump ကပြောပါတယ်။သမ္မတကြေညာချက်ထွက်လာရင်အမည်တင်သွင်းတာကိုအဓိကအတည်ပြုပေးရမယ်အထက်လွှတ်တော်မှာအခြေတင်တွေဖြစ်လာနိုင်စရာရှိပါတယ်။အထက်လွှတ်တော်မှာ Republican Party ကမဆိုးသလောက်အသာစီးရနေပေမဲ့တိုက်ခိုက် Democrat တွေကသမ္မတ Trump ရွေးသူကိုထိုးနှက်ဖို့အသင့်ပြင်းနေကြပါပြီ။ရခိုင်မြောက်ပိုင်းပဋိပက္ခစုံစမ်းရင်အဖမ်းခံရတဲ့ Reuters သတင်းဌာနကမြန်မာသတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမြောက်ပိုင်းခရင်တရားရုံးကတနင်္လာနေ့မှာနိုင်ငံတော်ထိရောက်ချက်အုပ်ပြေချုပ်ဖောက်မှုနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ပါတယ်။ဒီလိုဆုံးဖြတ်တဲ့အပေါ် Reuters သတင်းဌာန Editor ချုပ်ကတိတ်ကိုစိတ်ပျက်ကြောင်းကြေညာချက်ထုတ်ပြန်တယ်လို့ American တန်ယုံကလည်းစိတ်ပျက်ကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုပါတယ်။ကမ္ဘာဖလားဘောလုံးအကျိုးဘောလုံးပွဲပထမပွဲစဉ်ကိုဒီကနေ့စတင်မှာဖြစ်ပြီးပြင်သစ်နဲ့ဘယ်လ်ဂျီယံအသင်းတို့ကစားကြမှာပါမနေ့ဖန်ကြရင်ခရိုအေးရှားနဲ့အင်္ဂလန်အသင်းတို့ကစားကြမှာဖြစ်ပြီးနိုင်နဲ့နှစ်သင်းကနောက်ဆုံးဘောလုံးပွဲကိုတက်ပြီးတော့ရှုံးနဲ့နှစ်သင်းကတတိယနေရာကိုလှုပ်ကြမှာဖြစ်ပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လွှင့်မှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေဘက်6:00ကနေ9:00ထိထုတ်လွှင့်ပေးမယ့်နောက်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ
VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.